မေရိကန်မဲဆန္ဒရှင်တွေကနောက်တက်လာမဲ့သမ္မတအသစ်အဖြစ်ဒေါ်နယ်ထရမ့်ကိုရွေးချယ်ခဲ့ကြပါပြီ။သမ္မတရာထူးအတွက်မကြာခဏဆိုသလိုသဘောထားကွဲပြားမှုတွေနဲ့အချိန်အတော်အကြာခါခါတီးတီးရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အမေရိကန်ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ကိုအလေးထားတဲ့အနေနဲ့အေးစေးတည်ငြိမ်တဲ့အာဏာလွှဲပြောင်းပြီးရေးတွေလုပ်ငန်းတွေစတင်နေကြပြီဖြစ်ပါတယ်။ VOA သတင်းတော် Chris Simkin သတင်းပေးပို့ထားတာကိုဒေါ်ကင်ဆိုဝင်းကပြောပြပေးမှာပါရှင်။
ရေကောက်ပွဲပြီးသွားပြီနဲ့နိုင်ငံတစ်ဝန်းလုံးမှာတော့စိတ်ဝမ်းကွဲပြားမှုတွေနဲ့နဲ့ဆိုင်ဆိုင်ရှိနေစေဖြစ်ပါတယ်။ Hillary Clinton ကဒေါ်နယ်ထရမ့်ကိုရှုံးသွားတဲ့အတွက်အင်ဂျူရောအပြင်ဘက်မှာမကျေနပ်သူတွေစုယုံပြီးခံစားချက်တွေကိုလာပြီးရင်ဖွင့်နေကြပါတယ်။နာနာကြီးကြီးဖြစ်ခဲ့ကြတဲ့နိုင်ငံရေးပြိုင်ပွဲကြီးရဲ့နောက်မှာတော့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံပြန်လည်စည်းလုံးညီညွတ်ရေးလမ်းကြောင်းကိုအခုလိုရှေ့ရှုလိုက်ပါတယ်
။ We owe herA major debt of gratitude for her service to
Hillary Clinton ရဲ့ကျေးဇူးတွေရှိပါတယ်။သူနိုင်ငံတာဝန်တွေထမ်းဆောင်ခဲ့တဲ့အတွက်သိတ်ကိုကျေးဇူးတင်ထိုက်သူတယောက်ဖြစ်ပါတယ်။သွေးစည်းညီညွတ်တဲ့ပြည်သူတွေအဖြစ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပါပြီ
။ရှုံးသွားတဲ့ Hillary Clinton ကတော့အသွင်ကူးပြောင်းရေးတစိုက်တစ်ဒေသအဖြစ်ပါတီကြီးနှစ်ရက်အကြာကွဲပြားခြားနားမှုတွေအဆုံးသတ်ရေးအတွက် Donald Trump အစိုးရနဲ့အတူသူပူပေါင်းဆောင်ရွက်မယ်လို့အခုလိုကန့်လန့်လိုက်ပါတယ
် Our constitutional democracy enshrines the peaceful transition
ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေပါဒီမိုကရေစီအနှစ်သာရကငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုတံပိုးထားပါတယ်ကျမတို့အနေနဲ့လေးစားယုံနဲ့မကဘဲမျက်မျက်နှုံနှုံတံပိုးထားတာပါ
နိုင်ငံကိုဥဆောင်ပြီးတာဝန်ယူကြမယ်အစိုးရအဖွဲ့ဝန်ကြီးတွေအပါအဝင်အစိုးရအသစ်အတွက်ဝန်ထမ်းတွေရွေးချယ်နိုင်ရွေ့အတွက်သမ္မတအိုဘားမားအစိုးရကအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ငြင်းငြန်းစွာအာဏာလွှဲပြောင်းပေးရေးတေချာရအောင်ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတအိုဘားမားကအခုလိုကန့်လန့်လိုက်ပါတယ်။
We are now all rooting for his success and uniting and leading the country.
နိုင်ငံကိုစီးလုံးညီညွတ်စွာဥဆောင်မှုသူ့ရဲ့အောင်မြင်မှုတွေကိုကျွန်တော်တို့အားလုံးချီးကျူးနေကြပါတယ်။ညီညာစွာအာဏာလွှဲပြောင်းရေးဟာကျွန်တော်တို့ဒီမိုကရေစီရဲ့ထူးခြားတဲ့အမှတ်တင်္ကြန်တာတစ်ခုဖြစ်ပါတယ်။လာမယ့်လတွေအတွင်းမှာဒါတွေကိုကဘာကြီးကိုပြသသွားမှာပါ
။ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမတိုင်ခင်တုန်းကတော့ချောမွေစွာအသွင်ကူးပြောင်းရေးအပေါ်တန်တရားတွေပွားခဲ့ပြီးရွေးကောက်ပွဲရလဒ်ကိုသူ့လက်ခံမင်းမခံဘူးဆိုတာကိုပြောဆိုဖို့ညှင်းဆိုခဲ့ပါသေးတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့သမ္မတတာဝန်တွေမထမ်းဆောင်ပြီးသွေးစည်းညီညွတ်ရေးအတွက်ဇောင်းပေးတဲ့စကားတွေပြောဖို့လိုအပ်တယ်လို့ Brookings Institute သုတေသနဌာနရဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Norman Eisen ကတုံ့ပြန်ပါတယ
် was all he can do as a first step to send a
မင်းညကသူပြောခဲ့တဲ့မိကုံးကတော့ပါတီဆွဲမထားဘဲလက်ခံဖို့နဲ့စီးလုံးညီညွတ်ရေးအတွက်ဆက်လုပ်သွားမယ်ဆိုတာကိုပဲပထမဆုံးခြေလှမ်းအဖြစ်သူလုပ်နိုင်ပြနိုင်ခဲ့တာပါ
သမ္မတအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်ကတော့ဒေါ်နယ်ထရမ့်သမ္မတသက်တမ်းစတင်ဖို့အတွက်ကြမ်းတက်စာကျင်းပမှုအခမ်းအနားကျင်းပမယ့်ဇန်နဝါရီလ20ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်။